ာနေကဆစ်ဇလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာတခဲနဲ့အတီးပြုလိုက်တဲ့မြမရေးဆုံးဖြတ်ချက်အပေါ်နိုင်ငံတကာတုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြမရေးဆုံးဖြတ်ချက်ဟာနိုင်ငံတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေဖိနှိပ်မှုတွေကိုဖြေရှင်းဖို့ရည်ရွယ်ပြီးတရားမျှတမှုနဲ့တာဝန်ခံမှုရှိရေးကိုတောင်းဆိုထားကြောင်းမူကြမ်းကိုဦးဆောင်ရေးဆွဲခဲ့တဲ့ဥရောပသမဂ္ဂကိုစားခရိုအေးရှားနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးဗက်စနာဘတ်တစီကိုကညီလာခံမှာပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာလည်းအခုလိုကန့်ကွက်ရှုံချခဲ့ပါတယ်။
We would like to highlight recent developments. We are distressed.
မြန်မာနိုင်ငံမှာမကြာသေးခင်ကဖြစ်ခဲ့တဲ့အခြေအနေတွေကိုကျမတို့မိမောင်းထုတ်ပြချင်ပါတယ်။တိုက်ပွဲတွေအရှိန်မြင့်နေတာ၊အရက်သားတွေထိခိုက်ဒဏ်ရာရမှုနှုန်းတိုးလာနေတာ၊နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေချိုးဖောက်နေတာ၊ရခိုင်နဲ့ချင်းပြည်နယ်တွေမှာလူတွေကိုနေရက်ကနေစွန့်ခွာထွက်ပြေးဖို့အတင်းကျပ်ပြုလုပ်နေတာစတဲ့အခြေအနေတွေကိုကျမတို့အလွန်မဲဆိုးရိမ်မကင်းဖြစ်ရပါတယ်။မြန်မာစစ်တပ်ရောအေးအေးရခိုင်လက်နက်ကိုင်အဖွဲ့ပါရွာတွေကိုမီးရှို့တာအရက်သားတွေလူသားချင်းစာနာမှုအကူအညီပေးနေတဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်တာစတဲ့လုပ်ရက်တွေကိုလက်ခံနိုင်စရာလုံးဝမရှိပါဘူးမြန်မာမှာရှိနေတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးချွင်းချက်မရှိအပြစ်ခက်ရက်စဲရေးအ мян ဆုံးအကောင့်ထဲပေါ်ဖို့နဲ့ငြိမ်းချမ်းဖြစ်စဉ်မှာအားလုံးပါဝင်ရေးအခိုင်အမာဆောင်ရွက်ဖို့တိုက်တွန်းကြောင်းခရိုအေးရှားသံမတ်ကြီးကပြောသွားတာပါအလားတူဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂသံမတ်ကြီးရှမင်းအယ်ဆန်ကလည်း
This initiative demonstrates international community's solid and continuing
မြန်မာရေးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေကိုဖြေရှင်းဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆက်လက်ကြိုးပမ်းအားထုတ်မှုရဲ့ရလဒ်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်သံမတ်ကြီးကညီလာခံမှာပြောသွားတာပါဒါအပြင်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရေးကိစ္စ၃နှစ်နီးပါးရှိလာပေမဲ့တိုးတက်မှုလုံးဝမရှိသေးဘူးလို့လည်းသူကထောက်ပြခဲ့ပါတယ်။ ICJ ကုလသမဂ္ဂတရားရုံးမှာ OIC ကိုစားဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲထားတာရိုဟင်ဂျာတွေကိုအတင်းကျပ်မောင်းထုတ်မှုကိုစုံစမ်းစစ်ဆေးနေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့အာဂျင်တီးနားတရားရုံးချုပ်မှာမြန်မာခေါင်းဆောင်တွေကိုတရားစွဲထားတာစတဲ့ကိစ္စရပ်တွေပေါ်မှာလည်းဘင်္ဂလားဒေ့ရှ်အနေနဲ့ထောက်ခံကြောင်းတန်မတ်ကြီးရှမင်းအာဆန်ကညီလာခံမှာပြောသွားပါတယ်။တနင်္လာနေ့ကလူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲ၊ကန့်ကွက်မဲ2မဲ၊ကြားနေမဲ10မဲနဲ့အတည်ပြုခဲ့ပါတယ်ရှင်။